ေါ်တာရှင်ပါခင်ဗျာ
အခုတစ်ပတ်ကျွန်တော်တို့ RFA တင်းနှင်းကနေဆွေးနွေးပွဲစကားဝိုင်းမှာမလ73ရက်နေ့ဒီကနေ့ကြာရောက်တဲ့မြန်မာနိုင်ငံလူအခွင့်ရေးနေ့အစပတ်သက်ပြီးဆွေးနွေးတင်ပြသွားကြမှာဖြစ်ပါတယ်ဒီကနေ့စကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့အိန္ဒိယနိုင်ငံညူဒေလီမြို့မှာရှိတဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့သဘာဝတိအဖွဲ့ဝင်ဒေါက်တင်တင်းအောင်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ဘာမတူဒေအင်တာနက်သတင်းစာအယ်ဒီတာဦးမြင့်လှိုင်နဲ့တောင်ကိုရီးယားနိုင်ငံမှာမြန်မာအရေးလှုပ်ရှားသူတဦးဖြစ်သူကိုဇော်မိုးအောင်တို့ဖြစ်ကြပါတယ်1988ခုနှစ်မတ်လ13ရက်နေ့ကရန်ကုန်စိုက်မှုတပ်ကတော်မှာစိုက်မှုကြောင်းသားကိုဖုံးမော်လုံတင်းရဲတွေရဲ့လက်ချက်နဲ့တေဆုံခဲ့ရတဲ့ဖြစ်ရပ်ကိုအစွဲပြုပြီးတော့ပြည်ပမှာရောက်ရှိနေကြတဲ့မြမဒီမိုကရေစီရေးလှုပ်ရှားသူတွေကဒီနေ့ဒီရက်ကိုမြမလူ့အခွင့်အရေးနေ့ဆိုပြီးတော့သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။အခုဒီကနေ့ဆိုလို့ရှိရင်ဒီကဘာတလောမှာရောက်ရှိနေကြတဲ့မြမအရေးလှုပ်ရှားသူတွေဟာကိုရောက်တဲ့နိုင်ငံမှာဒီလူ့အခွင့်အရေးနေ့ကိုဖုံးမော်ကြာဆုံးရတဲ့နေ့ကိုအခမ်းအနားတွေနဲ့ဆန္ဒပြပွဲတွေနဲ့သူတို့စီစဉ်ကျင်းပနေကြတာတွေလည်းပဲသတင်းတွေထဲမှာကြားကြရမှာဖြစ်ပါတယ်။ကိုဖုံးမော်ကြာဆုံးရတဲ့ကိစ္စအားဆိုလို့ရှိရင်မြန်မာနိုင်ငံမှာမဆလာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ကလူ့ခွင့်ရေးခေါင်းမမှုကြောင့်မသေးသမဲနဲ့ဒီလုံလင်းရဲတွေရဲ့လက်ချက်နဲ့ကိုဖုံးမော်သေဆုံးခဲ့ရတာဖြစ်ပါတယ်။အမှန်ကတော့လက်ဖက်ဆိုင်မှာចောင်းသားနဲ့အရာသာစကားများတဲ့ကိစ္စကိုအခြေပြုပြီးဆန္ဒပြကြတဲ့ចောင်းသားတွေကိုလုံလင်းရဲတွေကတနက်နဲ့ပြစ်ခတ်ခဲ့တဲ့တကြောင်အခုလိုဖြစ်ခဲ့ရတာပါဒီတော့ဒီကိုဖုံးမော်ကြာဆုံးရတဲ့မြမလူခွင်ရင်နေ့ဆိုတဲ့အိစာနဲ့ပတ်သက်ပြီးဦးမြင့်လှိုင်အောင်ပဲဦးစွာပါထမကျွန်တော်မေးပြရည်ခင်ဗျဘယ်လိုသိထားတယ်ဘယ်လိုသုံးသပ်မိလဲဆိုတာလေးပြောပါဗျာ
ဟုတ်ကဲ့ခင်ဗျာဒီကိုဖုံးမော်ကြာဆုံးတဲ့နေ့ဘောနော်ဒီမြမနိုင်ငံလူခွင်ရင်နေ့ဖြစ်သတ်မှတ်တယ်ဆိုတာကတော့ဒါအင်ပတန်ပြည်ကံပြည့်မြတ်တဲ့အချက်တစ်ချက်ဖြစ်ပါတယ်အဘဘီလိုလဲဆိုတော့ဒီကိုဖုံးမော်ဒီကြာဆုံးခဲ့တာဟာဒီမြန်မာနိုင်ငံရဲ့အပြောင်းလဲတစ်ခုကိုဥတီစေပြီးတော့ဒီမြန်မာပြည်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဒီမျက်စိဖွင့်ပေးလိုက်တယ်လို့လမ်းစာတစ်ခုဖွင့်ပေးလိုက်တယ်လို့ပဲပြောရမှာဖြစ်ပါတယ
်ဟုတ်ပါတယ်ခင်ဗျာနော်ဒီ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးစတင်ပေါ်ပေါက်လာဖို့အတွက်ဒီကိုဖုံးမော်ကြာဆုံးခဲ့ရတဲ့ဖြစ်ရပ်ကမိဘွားလေးတစ်ခုလို့ဆိုရမှာပေါ့ဗျာနော
်ဟုတ်ကဲ့ဆိုအဲ့တော့ဒီခဏမှဆိုရင်ပေါ့နော်ဟလာကဒီတကဘာလုံးမှရှိနေတဲ့ဒီမြန်မာပြည်သူတွေအနေနဲ့ကတော့ဒါကိုဖုံးမော်ကြာဆုံးတဲ့နေ့ကိုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးနေ့ဖြစ်အခမ်းအနားတွေထုတ်ကြတာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဟောပြောပွဲတွေလုပ်တာကိုအတင်ရှားတွေ့နိုင်မှာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးအနေနဲ့ပေါ့နော်ကျွန်တော်ဒီကိုဖုံးမော်ကြာဆုံးခဲ့တဲ့အကြောင်းလေးကိုနည်းနည်းလေးပေါ့အဲ့ဒီအချိန်လေးကအဖြစ်အပျက်လေးကိုကျွန်တော်ဟိုနည်းနည်းလေးပြန်ပြောချင်ပါတယ်အဲ့ဒီအချိန်ကကျွန်တော်ကကျွန်တော်ဟို GDI ပေါ့နော်ဒီနေရာမှာကျွန်တော်ကြောင်းတက်နေအောင်ပါအဲ့တော့ကျွန်တော်အဆောင်မှာလည်းနေတယ်အိမ်မှာလည်းနေတယ်ပေါ့နော်အိန္ဒိယတော့ကျွန်တော်အိမ်မှာရှိပါတယ်အိမ်ကနေရှိပြီးတော့ညနေအိမ်ညဘက်မှာအဲ့လိုဖြစ်တယ်ဆိုတော့ကျွန်တော်သိတော့ကျွန်တော်သွားတဲ့အချိန်မှာတော့အချိန်လေးကတော်တော်ဆွတ်ဆွတ်ထွေးဖြစ်နေပြီဖြစ်နေပြီးတော့အဲ့ဒီကြောင်းရှိမှာဆိုလို့ရှိရင်ကျွန်တော်ဒီ Master Jet TV ကိုပေါ့နော်ကျွန်တော်ဒီ Mission ထားတွေ့ရတယ်ပြီးရပြီးကျွန်တော်အဲ့ရအိမ်ကနေပြီးကျွန်တော်ကြောင်းသွားတယ်ကျောင်းတော်တော့ကျွန်တော်တို့ဒီ GDI အင်စင် GDI မှာကျွန်တော်ညဘက်ပေါ့နော်လက်ဖက်ဆိုင်မှာတကယ်ချင်းနေဆွေးနွေးကြတယ်ဟိုဘာလို့ကြမလဲပေါ့နော်ဘာလို့ကြမလဲဆိုတော့တချို့တွေကကျွန်တော်တို့ဒီရုံဆက်မှုတက္ကသိုလ်သွားကြမယ်ချို့ကြတော့ဒီကျောင်းထဲမှာပဲလုပ်ကြမယ်ပေါ့နော်အဲ့လိုမျိုးကျွန်တော်ဆွေးနွေးကြတယ်ဆွေးနွေးကြတော့ဒီတချို့တွေကဒီအဲ့ဒီ RID ဝင်းထဲကိုသွားကြတယ်ကျွန်တော်တို့ကတော့ဒီကျောင်းမှာကျန်ပြီးတော့ကျွန်တော်တို့ဘာဆက်လုပ်ကြမယ်ဆိုတာဆွေးနွေးကြတယ်ပေါ့နော်အဲ့တော့ကျောင်းသားတွေထဲမှာကျွန်တော်တို့ကစင်တီခဲ့တာလည်းရှိတယ်စင်မတီခဲ့တာလည်းရှိတယ်တိုးတော့ဒီစာရာတစ်ခုကတော့ဒီကျွန်တော်ဒီလက်ဖက်ဆိုင်မှာရံဖြစ်တဲ့ကိစ္စကိုဒီသက်ဆိုင်ရာအာဏာပိုင်တွေရဲ့စီမံခန့်ခွဲမှုလွန်စွာညှင့်ချင်းတဲ့အတွက်အကြောင်းသားတွေရဲ့ဒီဟိုမကျေနပ်မှုပြည်သူတွေရဲ့ဒီအထွေထွေမကျေနပ်မှုကနေပြီးတော့အဲကျွန်တော်တို့ဒီအပြောင်းလဲတစ်ခုကိုဖြစ်စေတာပေါ့နော်ဆိုတော့အခုလက်ရှိဒီကနေ့လူငယ်မှာလည်းအထွေထွေမကျေနပ်မှုတွေကတော့ဟုတ်ပြီလည်းနေမှာရှိနေကြတာပဲတိုးတော့အဲ့လိုအပြောင်းလဲတစ်ခုကိုကျွန်တော်တို့ကဖြစ်စေဖို့အတွက်ကတော့ဒါအခြေခံအကြောင်းရင်းချက်တွေတော့အများကြီးလိုပါလိမ့်မယ်ဆိုတော့တိုးတော့လည်းပဲဒီဟာကိုကျွန်တော်တို့စူးစမ်းပြီးတော့ပေါ့နော်ဟလာကျွန်တော်ဒီ1988ခုနှစ်တုန်းကဟလာကျွန်တော်တို့ဒီကြာဆုံးခဲ့တဲ့ရဲဘော်တွေဟလာနောက်က88ကဖြစ်ခဲ့တဲ့အပြောင်းလဲတစ်ခုရဲဘော်တွေရင်းနှီးခဲ့တဲ့ရင်းနှီးနဲ့ပတ်သက်ဟိုပေါ်ဆက်နေပြီးကျွန်တော်တို့အပြောင်းလဲတစ်ခုလုပ်နိုင်တယ်လို့ဒီကနေ့လူငယ်တွေကလည်းဟလာသူတို့ရဲ့အသိပညာအသက်ပညာနဲ့လုံနိုင်မယ်လို့ဒါကျွန်တော်တို့ပြောလဲပါတယ်နောက်တစ်ခုကဒီလူခွင့်ရင်းနေနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာစိတ်တုံးနေတဲ့ ဒါမြန်မာနိုင်ငံမှာလုံးဝမရှိတဲ့ဒီလူအခွင့်အရေးတွေကိုကျွန်တော်တို့ဒီဒီနေ့လူငယ်တွေကနေပြီးတော့နောက်ကအနာဂတ်မျိုးဆက်တွေအတွက်ပေါ့နော်ဒီနေ့လူငယ်တွေရဲ့တာဝန်တစ်ခုကိုဂျီဝန်စွာလုပ်နိုင်နိုင်မယ်လို့ကျွန်တော်တို့ညွှန်လင်းပါတယ်ဆုံးသ
တ်ဟုတ်ကဲ့ဒီလူအခွင့်အရေးဆိုတဲ့စကားလုံးကအင်မတန်ကိုပဲအထိပယ်ကျေဝန်းတဲ့စကားလုံးဖြစ်ပါတယ်ဟာဒီအခြေခံလူအခွင့်အရေးဆိုတဲ့နေရာမှာအလုသမားတွေမှလည်းပဲအလုသမားတွေရဲ့အခွင့်အရေးရှိရမယ်။ကျောင်းသူကျောင်းသားတွေမှာလည်းကျောင်းသူကျောင်းသားအခွင့်အရေးရှိရမယ်။စသဖြင့်နော်။သူ့ဆိုင်ရာကဏ္ဍအလိုက်မှာအခြေခံအခွင့်အရေးတွေရှိကြတာပဲ။အဲဒီထဲမှာမှလွတ်လပ်စွာပညာသင်ကြားခွင့်တို့လွတ်လပ်စွာကိုယ်ခွယ်ခွင့်တို့လွတ်လွတ်လပ်လပ်နဲ့ပြောဆိုစည်းရုံးခွင့်တို့စတဲ့အချက်လက်တွေလည်းအကုန်လုံးပါကြတာပဲ။ဒါမှမဟုတ်ကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီလူအခွင့်အရေးတွေအခြေခံမှာကိုပဲဆုံးရှုံးနေကြတာအကုန်လုံးသိနေကြားနေကြတာပါ။အခုဦးမြင့်လိုက်ပြောပြသွားတဲ့အကြောင်းအနေနဲ့ဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပေါ့လေဒေါ်သင်းသိအောင်လည်းပဲမေးပြသေးခင်ဗျာဘယ်လိုများသုံးသပ်မိပါသလဲဘယ်လိုများမြင်မိပါသလဲခင်ဗျာ
ကဲကျွန်တော်ဒီမလဆက်တိုင်းနေနေမနက်ကလူခွင့်ရင်းလေးလို့စပြီးတော့မှသတ်မှတ်ပြီးတော့လုပ်ခဲ့တာကတော့ဒီ1989ခုနှစ်ပေါ့နော်ကိုကုန်းလည်းပေါ့ဒီနောက်တစ်နှစ်ကြာတဲ့အခါမှာစပြီးတော့မှသတ်မှတ်ပြီးတော့မှရှင်းမလာကြတာပေါ့နော်အထည်ရောအထည်ရောပေါ့အဲ့တော့အဲ့ဒီနေ့ကကျွန်တော်တို့ဒီဘာလို့ဒီတက်မှလဲဆိုရင်ဒီကိုမောင်တယောက်ချင်းသိရဆိုတဲ့အချင်းနဲ့နေတက်ဆက်တာတော့မဟုတ်ပါဘူးเนาะဒီအဲ့ဒီ73ရက်နေ့မှာကိုမောင်ဒီရဲ့နောက်နေ့ရက်ကျတော့သူဆိုးနိုင်လဲစိတ်ရောမှာသိတယ်အဲ့တော့အဲ့ဒီနေ့ကဒီတရားနေပါတစ်ဆင့်ပြီးသွားနေတော့မှတောက်ပြီးတော့မှပေါ့ဒီတပါစီအာနာရှင်စနစ်ရဲ့အောက်မှာမတင်တဲ့မတင်ရမှုတွေပေါ့ဗောတော့ဒီလို PC နဲ့လူစီရေးစိတ်ဆုံးလူနေမှုတွေဟာအဲ့ရနေစပြီးတော့မှပုံပြီးတော့မှဒီကပုံကြည့်တာအဝဲတက်ဖြစ်လာတယ်။အဲ့တော့တကယ်ပဲပေါ့နော်အခုအေးဆုံးချုံးနေပါလားဆိုတော့အဲ့ဒီနေ့ကနေစပြီးတော့မှတစ်ချီးလေးနဲ့လူတွေကကျောင်းသားတွေရရင်သူစင်လှောင်းမှုကနေစပြီးကြည့်လာတယ်ပေါ့နော်။ဆိုတော့အဲ့ဒီနေ့ကနေတော့မှစပြီးတော့မလ16ရက်နေ့လား16ရက်နေ့ဆိုလို့ရှိရင်လည်းဒါတရားကြီးရေးခဲ့မှုနော်ကျွန်တော်တို့ပြောကြတယ်အခုဒါပါပြောတရားကြီးမှာလားဒီရန်ကုန်တက္ကသိုလ်လာကဒီတပါတရားကြီးမှတ်တိုင်မှာတွေးထုံးသွားတဲ့ကိစ္စတွေဆက်ပြီးတော့ဖြစ်တယ်။ဟောကျောင်းသားတွေကဒါမတင်လည်းပဲနဲ့ဆက်ကဆက်ပြတဲ့ကိစ္စတွေမှာဒီလုံလင်းနေရနေတော့ရရဆက်ဆက်ကြမ်းကြမ်းနဲ့လည်းဒါဟိုတက်ဖြတ်တာတွေတိုက်ဖြတ်တာတွေပေါ့နော်အဲ့လိုလုပ်တဲ့ခါကျတော့ဟိုဒီကျောင်းသားတွေကဒါနဲ့ချီပြီးတော့မှဆန်ရရရဲစီရဲဟာရှိတယ်။နောက်မင်းကလေးတို့ရှင်လဲပေါ့နော်ဒီလေဝလက်ခါရဲ့လူခရာနဲ့အင်းရကံပေါ်ဆက်ကြည့်လို့ဟိုမတင်းချင်းခံရတယ်၊နိုင်ခံရတယ်၊ဒါမျိုးကြီးထောင်ကြတာအများကြီးဖြစ်သွားတဲ့အခြေအနေတွေတက်တက်ဖြစ်သွားတယ်ဆိုအဲ့လိုမျိုးမတ်လာနေမှာတစ်ဆင့်ကျောင်းကြီးတိတ်တယ်နောက်ပိုင်းမှာအဲ့ရနေတစ်ဆင့်မှာဒီပေါ့နော်ကဘာတိဒါရှင်းလေးလုံးလူမှုရေးတော်မူကြီးကစရွဖြစ်လာပြီးတော့မှဓမ္မဆလာတပါတီအာနာရှင်စနစ်ကဆက်သွားတယ်ပြီးတော့ကျမတက်တိုက်တယ်လားဟိုသမဂ40လောက်ကျူသွားရင်အဆင်ဖြစ်သွားတော့ပေါ့ဆိုတော့အဲ့ဒီဇာတ်ကြောင်းမျိုးကတော့ဒီလူခွေကြီးတိုက်ရဲအတွက်ကိုကျမတို့ဒီခစ်စ်မှာနိုင်ငံမှာစပြီးတော့မှပြန်ပြီးတော့ပေါ့နော်တော်လိုင်းကြီးပြန်လုပ်နိုင်မှုအတွက်ကိုပုံပေါ်တော့ဒီရင်းကြီးကစပြီးတော့မှမျက်စိတွေလောက်ဖွင့်နေဖြစ်ခဲ့တယ်လူခွေကြီးဒီအတွက်ကိုတိုက်ရဲစပြီးတော့မှခေါ်ရဲအတန်ဖြစ်နေချင်းအထင်းနဲ့လည်းကျမတို့အဲ့ဒီကိုလူခွေကြီးဆိုတော့မှကျမတို့သင်ပါတယ်ဒီအမှတ်တာတွေဖြစ်တယ်ပေါ့နော်တော့ဒီကိစ္စအဲ့ဒီဟာပေါ့နော်ကျမတို့ရဲ့ဒီမှာနိုင်ငံလူခွေကြီးဆိုတဲ့ဟိုတိုက်ခွေခေါ်တယ်ဆိုတဲ့ဟာမျိုးဆိုရင်မမဟာမမားဘူးလို့ကျမတို့ထင်ပါတယ်အဲ့ဒါကြောင့်မို့ဒီလူမျိုးလေးရောက်တယ်ဆိုရင်ကျမတို့ဒီတိုင်းပြည်မှာရှိတဲ့ကျမတို့ဒီနောက်ပိုင်းပေါ့နော်ဒီဆက်လာတဲ့အလူငယ်တိုင်းတွေနဲ့အကျယ်ကြီးဒီ lesson ကမ်းပြီးတော့မှဒီဒီဟိုပေါ့ကျမတို့ရဲ့ဒီ spirit ပေါ့နော်ကျမတို့ဒီကိစ္စရဲ့ဒီစီတိုက်ခွေတွေကိုဆက်ပြီးတော့မှကဲဆောင်ပြီးတော့မှတိုက်သွားဖို့အတွက်ကိုလေဒီနေ့ကမောင်ပြတိုင်းနဲ့တိုင်းဆက်ပြီးစင်ပါစစ်လို့ဆက်ဆက်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဒီတော့ကကိုစုံမောင်အနေနဲ့ရောဘယ်လိုများဒီလူအခွင့်အရေးနေ့နဲ့ပတ်သက်လို့ကိုဖုံးမောင်ကြားဆုံးရတဲ့နေ့နဲ့ပတ်သက်လို့အမြင်သဘောထားရှိရဲဆိုတာလေးကြားပြရစေအောင်ခင်ဗျာ
အဲကိုဖုံးမောင်ကြားဆုံးရခြင်းဆိုတဲ့အကြောင်းအရာတော့အားလုံးသိပြီးသားလေဖြစ်တယ်ပေါ့လေအရှိကလည်းကျွန်တော်တို့အကိုရီအမကြီးလည်းပြောပြတာတော့ရှိတဲ့အတွက်ကိုကိုဖုံးမောင်သိဆုံးရတယ်ဆိုတာကမပြေသင့်မဲ့သိရတာခင်ဗျာဘာဖြစ်လို့ဆိုတော့ဒီရပ်သားနဲ့ကြောင်းသားဗာမုတ်တကိစ္စရကနေပြီးတော့စကားမြတ်ရန်ဖြစ်ကနေပြီးတော့ဒီကြောင်းသားပဲကိုရက်တည်ပြီးတော့သူတို့လုံးဆောင်ရမယ်အစားသူတို့ဒီအစိုးရဘက်တော်သားဘက်ကိုရက်တည်ပြီးတော့တစ်ဖက်သက်ရက်တည်လိုက်တဲ့အတွက်ကိုဒီကျွန်တော်တို့ကြောင်းသားကျွန်တော်တို့ရဲ့အကူတော်ဖြစ်တဲ့ကိုဖုံးမောင်ကမကြဆုံးတင်မနဲ့ကြဆုံးမှတာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့နိုင်ငံမှာကစစ်အာဏာရှင်ဟုတ်ချုပ်ပြီးတဲ့နောက်ပိုင်းမှာကြောင်းသားခွင့်ရည်တွေလူ့သမားခွင့်ရည်လူ့ခွင့်ရည်အလွန်တရာမှဆုံးရှုံးခဲ့တယ်ဆိုတဲ့ရှေ့ရမျိုးတွေကိုမြင်တွေ့ရတဲ့ပုံစံမျိုးလို့ကျွန်တော်မြင်မိပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒီကျွန်တော်တို့အခုဒီပြည်ပရောက်နေကြတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကဒီမတ်လ23ရက်ကိုလူအခွင့်အရေးနေ့ဆိုပြီးကျွန်တော်တို့သတ်မှတ်ထားတယ်အလားတူပဲเนาะတခြားနိုင်ငံတွေမှာလည်းရှိကြတယ်တကယ်တော့က ကဘာတလွားလုံးမှာဆိုလို့ရှိရင်ဒီယူအခွင့်ရင်းနေ့ဆိုတာကဒီဇင်ဘာလ10ရက်နေ့မှာလောက်ကြတာများပါတယ်။အဲဒါပေမဲ့လို့လေကိုယ်နိုင်ငံရဲ့အခြေအနေကိုယ့်ရဲ့သမိုင်းကြောင်းကိုကြည့်ပြီးတော့ကိုယ့်အကူတီးကြားကျွန်တော်တို့မြန်မာတွေကဒီလိုတတ်မှတ်လိုက်တာဒီတောင်အာဖရိကနိုင်ငံမှာဆိုလို့ရှိရင်လည်းပဲဒီ Sharpeville ဆိုတဲ့မြို့မှာအဲ့ဒီလူပြူအစိုးရကနေပြီးတော့လူမဲတွေကိုတတ်ဖြတ်ခဲ့တာအစွဲပြုပြီးတော့သူတို့ကတော့မတ်လ21ရက်နေ့ကိုသူတို့ကလူခွေနေဆိုပြီးလုပ်တယ်။အဲထို့အတူပဲပေါ့လေဒီတခြားနိုင်ငံတွေမှာလည်းပဲတောင်ကိုရီးယားမှာလည်းရှိပါတယ်။အဲ့တော့ဟိုကိုယ့်ရဲ့နိုင်ငံအခြေအနေနဲ့လိုက်ပြီးတော့ဒီလူခွေနေဆိုပြီးတော့ကျင်းပကြတယ်။နောက်ကုလသမဂ္ဂလူခွေရေးကြေညာစာတမ်းဆိုတဲ့အထက်မှာလည်းပဲအခြေခံလူခွေနေနဲ့ပတ်သက်ပြီးတော့ပေါ်ပြထားတာအခြေလက်တွေအများကြီးရှိတယ်မြန်မာနိုင်ငံမှာအဲ့ဒါကိုကူးယူပြီးတော့ဖြန့်ဝေတဲ့အတွက်ကိုပဲဖန်စီခံထောင်ချခံရတာတွေဒါလည်းကျွန်တော်တို့တနေ့နေ့မှာကြားခဲ့ရတာပဲဒါတော့ဒီနိုင်ငံတကာမှာဖြစ်နေတဲ့အခြေအနေတွေနဲ့ဒီမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့အခြေအနေတွေနှိုင်းယှဉ်ပြီးတော့လည်းကျွန်တော်တို့ပြောလို့ဆိုလို့ဆွေးနွေးလို့ရပါတယ်ခင်ဗျဦးမြင့်လိုင်းဒါများပြောခြင်းမလားခင
်ဟုတ်ကဲ့လူခွင့်ရေးချူဖောက်မှုတွေပါဗောနော်ကျွန်တော်တို့ဒီလေ့လာတဲ့အခါမှာမြန်မာနိုင်ငံမှာလည်းရှိတယ်ဟုတ်လားအခုခုနကဥပမာကြီးတင်ပြခဲ့သလိုဒီနိုင်ငံတကာမှာလည်းရှိတယ်ဗောနော်
မြန်မာတော့မြန်မာတော့ထိတ်ကပြေးတာပေါ့ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ပြောပါအ
ဲ့ဒီဟိုအဖြစ်အပျက်တွေရပါဘောနော်ဟလာလက်ရှိဒါအခြေအနေတစ်ခုနဲ့ကျွန်တော်တရုတ်ပြည်ကဟိုအဖြစ်အပျက်တစ်ခုကိုကျွန်တော်ဒီနေရာမှာမျှဝေခြင်းပါတယ
်
ဟာလက်ရှိအခြေအနေဆိုလို့ရှိရင်တော့လက်ရှိဟလာကျွန်တော်ဒီလိဗျားမှာဆိုလို့ရှိရင်လိဗျားကောင်းဆောင်ဂရာဖီနဲ့ဟိုတပုံလေးပေါ့နော်အတိုက်ခံနေတဲ့တိုက်ခိုက်တယ်လို့ဟိုအခုနောက်ပိုင်းသတင်းတွေမှာသုံးလာပါတယ်တကယ်တမ်းကျတော့ဖြစ်တာကကျွန်တော်ဒီလစ်ဗျာပြည်သူတွေကနေပြီးတော့ဟလာဒီလစ်ဗျာနိုင်ငံကိုဒီဒီမိုကရေစီတောင်းလဲဖို့ပေါ့နော်လစ်ဗျာနိုင်ငံအုပ်ချုပ်ရေးတောင်းလဲဖို့သူတို့ဟလာဆန္ဒပြကြတယ်သုံးနိုင်ငံတိုးတော့ဂရာဖီနဲ့သူသားပေါ့နော်ဂရာဖီနဲ့ဒီသူနဲ့ပတ်သက်တဲ့လူတွေကဒီအာဏာကိုမဆုံးလွတ်နိုင်တဲ့အတွက်သူတို့ကပြန်ပြီးတော့တိုက်ခိုက်ကြတယ်ပေါ့နော်တိုက်ခိုက်တဲ့အခါမှာလဲဂရာဖီကနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံတကာဆိုသူကဟိုငွေရှိတဲ့ခါကျတော့သူရှိတဲ့ငွေချင်းနဲ့သူ follow ORI ပေါ့နော်ဈေးစားတွေခေါ်ပြီးတော့သူတိုက်ခိုက်ခိုင်းတာရှိတယ်။ဆိုတော့အခုအချိန်တွေမှာအဲ့ဒီကိစ္စကိုကြည့်ရင်ဆိုလို့ရှိရင်ဟလာဒီနိုင်ငံတကာကလူခွင့်ရေးချိုးဖောက်မှုတွေဆိုတာရှိတယ်။ပြီးတယ်နောက်တစ်ခါလူသားချင်းဆိုင်ရာအကူအညီပေးနေတယ်။သို့တော်လည်းပဲတကယ်တမ်းဒီစစ်ပွဲကိုပေါ့နော်ဘလို့ဝင်ရောက်ပြီးတော့ကျွန်တော်ဟန်တားဖို့ဆိုတော့ဆွေးနွေးနေကြတော့မယ်ဖြစ်ပါတယ်။အဲ့နောက်တစ်ချက်ဒီနောက်အဖြစ်အပျက်တစ်ခုကအယုတ်ပြည်မှာဖြစ်တာပေါ့နော်။အယုတ်ပြည်မှာဖြစ်တာဆိုရင်အဲ့ဒီအစီရင်ခံတာကနှစ်တော်တော်လေးကြာပါပြီထွက်ခဲ့တာကျွန်တော်လည်းဟိုဖတ်ပြီးပြီးချင်းတော်တော်လေးကိုရှော့ဖြစ်သွားတယ်ပေါ့နော်။ခိတ်တလန့်ဖြစ်သွားတယ်ပေါ့။ဘလို့လဲလို့ဆိုတော့အယုတ်ပြည်မှာအခုလက်ရှိဖြစ်နေသေးလားတော့ကျွန်တော်ဒီချာမပြောတတ်ဘူး။အဲ့ဒါဘာလဲလို့ဆိုတော့ဒီအယုတ်ပြည်မှာဒီဘူဖာလွန်ဂေါင်အဖွဲ့ရှိတယ်နောက်တစ်ခါဒီမိုကရေစီတကြွလှုပ်ရှားတဲ့လူတွေရှိတယ်။ရှိတဲ့အခါကျတော့ဒီအစိုးရကဒီသူဗမာပြည်လိုပဲဖားလိုက်တယ်။ဖားပြီးရဲ့အခါမှာသူကအကျဉ်းချပြီးတော့သေရန်ပြီးလိုက်တယ်ဆိုတော့ဒါပေမဲ့လေအခုအဲ့ထွက်လာတဲ့ကျွန်တော်ဖတ်ရတဲ့ဒီစာရန်အရာဆိုလို့ရှိရင်သူကအဲ့လိုသေရန်ပြီးထားတဲ့လူတွေကိုဟိုအဆောက်အဦတွေမှာထားထားတယ်အဲ့အဆောက်အဦကဆေးရုံနဲ့ဟိုဆက်နွယ်နေတယ်ဆေးရုံတွေကသူကဘာလုပ်လဲဆိုတော့ဥပမာကျွန်တော်တို့ဒီလူရဲ့ဥပမာကြောက်ကအစားထုတ်ကူတာတို့ဟလာနှလုံးအစားထုတ်ကူတာတို့ခန္ဓာကိုယ်အစိတ်ပိုင်းအစားထုတ်ကူတာတို့လုပ်သူတို့နဲ့ချုပ်ပြောရမယ်ဆိုလို့ရှိရင်လူလာတယောက်ကအစာတော့ကုသဖို့ရောက်လာပြီဆိုလို့ရှိရင်ခုနကချုပ်ထားတဲ့လူတွေရဲ့နေပြီးတော့သူကအဲ့ဒီလူနာနဲ့ဟိုပေါ်တော့တွေးမျိုးစားပါ냐ဟုတ်သူတဲ့လူတယောက်ကိုသူကရွေးလိုက်တယ်ရွေးလိုက်ပြီးတော့သူကတော့တပ်လိုက်တယ်ပေါ့ဗျာပြီးတော့အဲ့ဒီကချက်ချင်းထုတ်ထားတဲ့ခန္ဓာကိုယ်အစိတ်ပိုင်းနဲ့တခြားတယောက်ကိုအစာတော့ကုပေးလိုက်တယ်ဆိုအဲ့လိုလုပ်တဲ့အခါမှာ तू ကဟိုပေါ့ဥပဒေအရဖြစ်အောင်ဘယ်လိုပြန်လုပ်ထားလဲလို့ဆိုတော့ तू ကတည်တံပြီးထားပြီးသားလူဖြစ်တဲ့အတွက်သူ့ရဲ့ဒီခန္ဓာကိုယ်အစိတ်ပိုင်းကိုသက်ဆိုင်ရာဒီအာဏာပိုင်တွေကနေပြီးတော့ဟိုသုံးဆွဲဖို့ပေါ့နော်ဟို तू ကသဘောတူရတယ်ဆိုတော့လက်မှတ်ထိုးထားတယ်လို့ဟိုကျွန်တော်ဖတ်ခဲ့ဘူးလေဒါတရုတ်ပြည်မှာဖြစ်တာပေါ့နော်ဆိုတော့မြန်မာပြည်မှာဖြစ်တာကြတော့လေဟာလားမြန်မာပြည်မှာကတော့ဟိုမြန်မာပြည်ရဲ့ကိစ္စကတော့ဒီပြားဂရာဖီနဲ့အဘဆင်းနေတော့အနာရှင်ကအနာရှိမဲ့ပတ်ဆိုင်ရှားထားတဲ့အတိုင်းပြည်ကိုသူလှုပ်ချင်တယ်လို့လုပ်တယ်ပေါ့နော်ဆိုတော့ခုနအဖြစ်ပြက်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဟာလာဒီနိုင်ငံဒီမှာတော့မှလူခွင့်ရေးချိုးဖောက်တာပဲဟာလာသူနိုင်ငံမှာချိုးဖောက်တာဘာဖြစ်တယ်လဲဆိုပြီးတော့ဟာလာသက်ဆိုင်ရာအရာပိုင်းနေအနေနဲ့ပြောရရှိတယ်ဟာလာချိုးဖောက်မှုတွေကိုဘယ်သူမှသူတွေပြန်မကြည့်တော့ဘူးလို့စဉ်းစားရရှိတယ်ဆ ချုပ်ပြောရမယ်ဆိုလို့ရှိရင်ဒီလူခွင့်ရေချုပ်ဖောက်မှုတွေကတချို့နိုင်ငံတွေမှာဖြစ်ပေါ်နေတယ်အဲ့ဒီဖြစ်ပေါ်နေတာတွေကိုကျွန်တော်တို့ကဒီနိုင်ငံတကာဥပဒေတွေနဲ့ကျွန်တော်ကာကွယ်နိုင်တဲ့ရှိတယ်မကာကွယ်နိုင်တဲ့အစိတ်အပိုင်းတွေလည်းရှိတယ်တိုးတော်လည်းပဲဒီနိုင်ငံတကာဥပဒေကတစ်ဖက်ကဟာကျွန်တော်ကာကွယ်နိုင်တဲ့ဒီအတိုင်းအတာကိုကျွန်တော်ကယူပြီးတော့ပြည်သူတွေရဲ့အင် ပြည်တွင်းမှာရှိတဲ့ပြည်သူလူထုရဲ့ကျွန်တော်စာဝတ်နေရေးကိုပြောင်းလဲပေးတာလည်းဖြစ်ချင်းဖြစ်မယ်ဟလားတို့နောက်တစ်ခုကဒီနိုင်ငံတစ်ခုလုံးရဲ့တိုးတက်မှုကိုပြောင်းလဲပေးတာလည်းဖြစ်တယ်အဲ့ဒီဟာတွေကကျွန်တော်တို့ပြည်သူတွေကျွန်တော်လုံနိုင်မယ်လို့ကျွန်တော်ပြောနေပါတယ
်ဟုတ်ကဲ့ဒီညမှာဖတ်ပြီးတော့ပြောရမယ်ဆိုရင်ပေါ့ဗျာဦးမြင့်လိုက်ဟာဒီအခြေခံလူအခွင့်အရေးဆိုတာကတော့ခုနပြောခဲ့သလိုပဲလွတ်လပ်စွာပညာသင်ကြားခွင့်တို့လွတ်လပ်စွာဘာသာတရားကိုးကွယ်ခွင့်တို့လွတ်လပ်စွာပြောဆိုတွေးခေါ်ရေးသားခွင့်စသဖြင့်เนาะအမျိုးမျိုးရှိတယ်ခုနပြောခဲ့တဲ့တရုတ်ပြည်ကဘလုံးကောင်းဟိုအဖွဲ့ဆိုလို့ရှိရင်လည်းပဲဒါလွတ်လပ်စွာကိုးကွယ်ခွင့်ကိုဒါတက်တက်ချိုးဖောက်ဖိနှိပ်ပြီးတော့လုပ်တာပဲဒီကောင်တရုတ်ပြည်တို့အထူးသဖြင့်ဒီ community တိုင်းပြည်တွေစစ်အာဏာရှင်တိုင်းပြည်တွေမှာဆိုရင်ပြည်သူတွေကိုသူတို့လှုပ်ချင်တယ်လို့လုပ်ပြီးတော့ဖိနှိပ်ထားတာဟာဒါအခြေခံလူအခွင့်အရေးတွေကိုချိုးဖောက်တာတွေပဲပေါ့အဲ့တော့ဒီကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပဲเนาะဒီလူအခွင့်အရေးချိုးဖောက်မှုတွေကပြောမယ်ဆိုရင်တဒန်းကြီးပါပဲအဲ့တော့အထူးသဖြင့်အမျိုးသမီးတွေဆိုလို့ရှိရင်လည်းပဲဘာပြမှာအခုเนาะကျွန်တော်ရှမ်းပြည်တို့ကရင်ပြည်တို့မှာဒီတိုင်းရင်းသူမင်းကလေးတွေစစ်သားတွေရဲ့မဟာတရားမရင်းချင်းခံရတာတို့ဒီလိန်ဂျွန်ဖြစ်နေဆက်ဆံခံရတာတို့စတဲ့ဒါတွေဟာလူအခွင့်အရေးချိုးဖောက်မှုတွေပဲပေါ့အဲ့တော့ဒီအမျိုးသမီးတွေဘယ်လိုခံစားကြရလဲဆိုတာတွေလည်းပဲတော်တင်းတင်းအောင်တို့ကတော့ပို့ပြီးတော့သိမှာပေါ့ခင်ဗျာအဲ့ဒီမြန်မာပြည်တွင်းကအဲ့လိုအခွင့်အရေးချိုးဖောက်မှုတွေအကြောင်းကနည်းနည်းတော့ပြောပြပါဦးလား
ကဲကဘာမှာဗာလဲပြပြပေါ့နော်အခုကဒီခုနောက်ပိုင်းနေမှာအာဏာရှင်ပြန်စည်းနေကြဆုံးနေပြီအဲ့တော့ဟလာကျွန်တော်တို့ဒီခုနှစ်ပိုင်းမှာလည်းဒါမှခုနှစ်ကလွတ်ပြီးတော့မှဒီလိုမျိုးစီးနိုင်ရောဟောနေတယ်အင်ဒိုနီးရှားနိုင်ငံကဒီလိုမျိုးကလည်းလွတ်ပြီးတော့မှဂိမ်းသွားနေတယ်ဆိုတော့အခုလက်ရှိမှာမြန်မာနိုင်ငံကတော့ဒီဇာတ်ကားပေါ့နော်အာဏာရှင်လူကြီးတန်းရွှေရဲ့လက်အောက်မှာတော့ဒီမလွတ်သေးတဲ့ဘဝမှာတော့ရှိနေတယ်ဆိုတော့မြန်မာနိုင်ငံကဒီကိစ္စကမကောင်းလေးပေါ့နော်ဆိုတော့ဒီမျိုးကြီးစီအဲ့လေလူကြီးဆုံးရှုံးနေသေးပဲဆိုတာကတော့ဒါသိတာတယ်ဒါပေမဲ့လည်းကျွန်တော်တို့လည်းလောကကိုနည်းနည်းသက်သက်လောကနည်းနည်းသက်သက်ဆက်ပြီးတော့မှဒါတိုက်ပွဲဆက်ပြီးတော့ဝင်သွားရင်ဒီနေကြရင်အာနာရှင်ဆိုတာကတော့ချက်ဆုံးမှာမှန်တယ်ဆိုတော့ဒါကျွန်တော်တို့တစ်ဆိုင်မမှန်နဲ့ဆက်ပြီးတော့မှစီးရဲဆုံးချော်မျိုးတိုက်ပွဲဝင်သွားလို့ဒီရဲ့ပေါ့နော်ဆိုတော့ဒီနိုင်ငံကလူချင်းကြီးအဲဒီဆုံးရှုံးနေတာဆိုတော့ကျွန်တော်အားလုံးသိတာပဲဆိုတော့နိုင်ငံတကာဒါဒီစက်မှတ်ထားတဲ့ဆန်လေးရာဆိုရှင်အကြအားလုံးပေါ့ဒီဘာလဲပြောပြောလူချင်းကြီးကဟိုမတရားဖမ်းကြီးတာရောမတရားလဲသိမ်းခံတာအစားတကယ်မှလုံအောင်စီတိုင်းတာအစားလားအမျိုးမျိုးသောဟိုတုံ့ပြန်မှုတွေဖြစ်နေတယ်ပေါ့နော်မတရားဖမ်းဆီးချောင်းချခံရဖြစ်နေတယ်အဲဒီမှာဆိုတော့အမျိုးသမီးတွေရောမိသားရောထားဟာဟိုအနာရှင်ရဲ့လက်အောက်မှာဟိုပေါ့နော်ဒီအသေးစိတ်ချုပ်ခံရတာဖြစ်တယ်အမျိုးသမီးတွေကတော့ပုံပြီးတော့မှဆိုတော့ကျွန်တော်ကြွရင်သက်ဆာပေါ့နော်မျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့တာမန်လူရဲ့လူကြီးတခြားမိသားတွေချုပ်ခံရချုပ်ခံရတယ်မျိုးသမီးကြောင့်ကျွန်တော်ကြွရတဲ့အိမ်တိုင်းဆိုင်ရာအဖြစ်ဖြစ်မှုပေါ့နော်ဒီမရင်းချင်းမှုအပါအော်ဒီပုံပြီးတော့မှစုဆောင်ခံရတာရှိတယ်ဆိုတော့မင်းပြညာလည်းကျွန်တော်ဒီကြားပါတယ်ဒီတိုင်းရင်းသားအထူးသဖြင့်တိုင်းရင်းသားနယ်ပြည်ပေါ့နော်ကျွန်တော်ပြောလို့ဟိုရှမ်းနယ်ပြည်ပြည်နယ်ပြည်မုံမဲပြည်ပေါ့နော်ကျင်းနယ်ပြည်အဲ့ဒီကကျွန်တော်များများမှာဒီဟိုပေါ့နော်စစ်တပ်ကနေပြီးတော့မှအာပြည်ချင်းမှုတွေကတစ်သက်ဖြစ်နေတယ်ဒီလင်းချင်းနေတဲ့ဒီကိုင်းရီပေါ့နော်ဒီစစ်တပ်ကအုပ်စုလိုက်ပြည်ပြီးတော့မှတစ်ချက်တိုင်းရှိဖြစ်နေရဆိုတာကိုဖြစ်နေအောင်ကျွန်တော်ရှားရတယ်။အဲ့ဒါရင်းနဲ့ဒီကနေ့တောင်းဝင်ရှိရကြီးကိုအဖြစ်ပြီးအေးကြီးရဲ့ဟာမျိုးပြင်းထန်တဲ့မျိုးတွေမလုပ်ဆုံးလို့ကျင်းလုပ်ခွင့်ကိုပြုထားတဲ့အနေကြီးဖြစ်နေရဆိုတာကိုကျွန်တော်ကြားရတယ်ပေါ့။ဆိုတော့အဲ့ဒါတွေကအခုဆိုလို့ရှိရင်ဒါတကယ်ပေါ့နော်ဒီ international law ပေါ်ဒီပြည်ဆိုင်ရာဥပဒေနဲ့ပြောမယ်ဆိုရင်အဲ့ဒါကလုံးဝတိုက်ရိုက်ပြီးချိုးဖောက်တာဖြစ်ပြီးတော့မှအဲ့ဒါကြောင့်မို့ကျွန်တော်တို့ဒီပေါ့နော်အမျိုးသမီးအဖွဲ့အစည်းတွေကိုယ်တိုင်ကဒါတွေဟာလုံးဝဟိုပေါ့နော်ပြည်ဆိုင်ရာအဓိကကြီးကကလည်းမကတော့ဒါ international criminal court ပေါ့နော်ဒီ ICC ဆိုတဲ့ရာဇဝင်မှုပုံလုံးကိုကျင်းလုံးချတဲ့ဒီသားမျိုးတွေပေါ်မှာစုဖောက်တဲ့ရာဇဝင်မှုဖြစ်တယ်ပြီးတော့စီရာဇဝင်မှုဖြစ်တယ်ဆိုပြီးတော့ကျွန်တော်ထောက်ပြပြီးတော့မှာတောင်းဝေရှိတဲ့ဒီစစ်ကောင်းဆောင်တွေကိုရောက်ကိုကျင်းမှုတွေဆိုတာကိုကျွန်တော်တို့အခုစုံစမ်းနေတာဖြစ်ပါတယ်ဆိုတော့အဲ့လိုမျိုးစုံစမ်းခြင်းအဖြစ်ခြားတိုင်းကြီးကဒီကောင်းဆောင်တွေနဲ့ဒီကောင်းဆောင်တွေတော့မှာအဲ့လိုမျိုးပေါ့နော်ဆွဲပြီးတာမျိုးစစ်ခုံကိုဆွဲပြီးတာမျိုးတွေပြောတယ်မှာလည်းဆောက်ပြီးတော့မှာစိတ်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်မှာလည်းဒီလိုမျိုးတစ်နှစ်ခါမျိုးလုံးလုံး Shannon is a Tia, and I told her to be taken away while you're my family crying and uncle. You know, you can have that movie, but you know, they are not to keep you in Japan or out, we have no way. I told you, I'm sorry, so I'm always going to
ask. Okay, goody, Gava Kulata Mega for ye, Luke, when you come see Gavoli.မြန်မာနိုင်ငံနဲ့ဆိုင်တဲ့လူခွင့်ရေးအစီအစဉ်ကတရားကိုဒီအခုလာမယ့်မတ်လ14ရက်နေ့မှာဒီအထူးကိုယ်စားလှယ်မစ္စတာကင်တာနာကနေပြီးတော့တင်သွင်းမယ်ဆိုတော့ကျွန်တော်တို့ကြားသိထားရတယ်။အဲ့တော့အဲ့ဒီအစီအစဉ်ခံစားမှာဘာတွေပါလာအောင်လဲဆိုတော့ကျွန်တော်စောင့်ကြည့်ကြရမှာပေါ့။ဒီလူခွင့်ရေးချိုးဖောက်မှုတွေကတော့ခုနဥမျက်နှိုင်လည်းပြောခဲ့သလိုပေါ့။ဒီနိုင်ငံတွေဒီအများအပြားထဲမှာမှအာဏာရှင်တွေရဲ့ဖိနှိပ်မှုခံရတဲ့နိုင်ငံတွေမှာပိုးပြီးတော့ခံစားနေကြရတာပါ။အဲ့တော့ကိုဇော်မိုးအောင်လည်းပဲအခုတောင်ကိုရီးယားမှာနေလာတာ10နှစ်15နှစ်ရှိလာပြီဆိုတော့ဟိုမှာတောင်ကိုရီးယားနိုင်ငံမှာလည်းအရင်တော့ဒါမျိုးတွေဖြစ်ခဲ့တာတွေရှိတယ်အဲ့တော့နည်းနည်းလောက်တွေ့ကြုံလေးတွေပြောပြပါဦးလားခင်ဗျ
တောင်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆင်နာလေးတစ်ခုကိုကျွန်တော်ပြောပြမယ်ဆိုရင်1989ခုနှစ်ဇန်နဝါရီလမှာပေါ့နော်ကျောင်းသားအခွင့်အရေးတောင်းဆိုတဲ့ဗကြုံချောကျောင်းသားဟာမတရားဖမ်းဆီးခံရတယ်ပေါ့နော်မတရားဖမ်းဆီးခံပြီးတော့ဒီသူတို့အချင်းတောင်ထဲမှာတတ်ဖြတ်ခြင်းခံရတယ်အဲ့တက်ရှင်ခံရတဲ့အပေါ်မှာဒီចောင်းသားမိဘတွေကနေပြီးတော့ရဲစခန်းသွားပြီးတော့ဆန္ဒပြတောင်းဆိုရာကနေပြီးဒီကျွန်တော်တို့1989ခုနှစ်ဂျွန်ဒီမိုကရေစီရေတော်ဘုံကြီးပေါ်ပေါက်ခဲ့တယ်ပေါ့နော်ပေါ်ပေါက်ခဲ့တဲ့အပေါ်မှာလဲစစ်အာဏာရှင်ခြံတူးကနေပြီးတော့မယ်ចောင်းသားတွေကိုမတရားတက်ဖြတ်ခဲ့တယ်တက်ဖြတ်ခဲ့တဲ့အပေါ်မှာသူလက်လုံရတဲ့အတွက်အကြောင်းမို့လို့နောက်ပိုင်းသူရဲ့လုပ်ခုတ်ကင်မဲ့ဖြစ်တဲ့လူဒီဝသူတို့အာနာလွတ်ပြောင်းပြည်ပြည်သမနာယာတို့ကနေသူဆင်းပြေးရတဲ့အခြေအနေတခုရှိခဲ့ဘူးတယ်လေအဲ့ဒီနောက်ပိုင်းမှာ2000ခုနှစ်နောက်ပိုင်းမှာတော့ကျွန်တော်တို့1999ခုနှစ်မှာလူပဲငင်းငိုင်းစုရှင်ဖြစ်တဲ့ဒီသမနာကြီးကင်မဲ့ကြောင့်တက်လာတယ်ပေါ့နော်တက်လာတဲ့အချိန်မှာကိုရီးယားနိုင်ငံမှာလည်းအခု2000ခုနှစ်အတွင်းမှာလူ့အခွင့်အရေးချိုးဖောက်ခံရတဲ့မြောင်များစွာရှိနေတယ်။အဲဒါကြောင့်မို့လို့ကိုရီးယားနိုင်ငံသားတွေလူ့အခွင့်အရေးပြည်ဝစရာအတွက်ဆိုပြီးတော့လူ့အခွင့်အရေးကော်မရှင်ကိုသူဖွဲ့စည်းပေးခဲ့တယ်ခင်ဗျ။အဲမှာလူ့အခွင့်အရေးတာမတ်ကိုလည်းသူခန့်အပ်ခဲ့တယ်။ခန့်အပ်ပြီးတော့ကိုရီးယားနိုင်ငံရဲ့ကိုရီးယားနိုင်ငံသားတွေလူ့အခွင့်အရေးတိကျတွေကိုသူတို့တန်နိုင်သူအစိုးရကိုယ်တိုင်ပူးပေါင်းဆောင်ခဲ့တာဖြစ်ခဲ့တဲ့အတွက်လက်ရှိမှာဆိုရင်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအလွန်တရာမှလုံခြုံဆိတ်ချတဲ့နေရာအခြေအနေမျိုးကရောက်ရှိနေပြီပေါ့နော်။မြန်မာနိုင်ငံမှာဆိုရင်စစ်သားမြေကြောက်နေရတဲ့လူ့အခွင့်အရေးချိုးဖောက်ခံနေရတဲ့နိုင်ငံကိုဖြစ်နေတာဟုတ်။ကိုရီးယားနိုင်ငံမှာဆိုရင်စစ်သားတွေဖြစ်ဖြစ်ရဲပဲဖြစ်ဖြစ်ပြည်သူတွေကိုသူတလေးစားနဲ့ဆက်ဆံနေသို့ဆိုတဲ့ဖြစ်လာတဲ့အခက်အခဲသူကူညီပေးတယ်ပေါ့နော်။မြန်မာနိုင်ငံမှာဆိုအဲ့လိုမျိုးစစ်သားမြေကြောက်တဲ့ဒုက္ခရဲမြင့်ရဲလက်နေရတဲ့ပုံစံနောက်ပြီးတော့ဒီအစိုးရဝန်ထမ်းနဲ့ဆက်ဆံရမယ့်ဖိလန့်မှုတွေဆိုတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကပြည်သူကအများကြီးခံစားနေရတယ်လေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီကနေ့မလာ73ရက်နေ့မှာဆိုလို့ရှိရင်ဒီကဘာအရရမှာရှိနေကြတဲ့မြန်မာအဖွဲ့အစည်းတွေစောစောပိုင်းကကျွန်တော်အစီအခံခဲ့သလိုပဲဒီဆန္ဒပြပွဲတွေနော်ဘုန်းကြီးတွေကိုစွန့်ကအမျှဝေတဲ့အခမ်းအနားတွေစသဖြင့်ကုဖုံးမော်နေ့ကြာဆုံးခဲ့တာအမှတ်တရနဲ့ပြန်ပြီးတော့ကျင်းပကြဖို့ရှိနေတယ်ပြီးတော့အမေရိကန်မှာဒီလိုအခမ်းအနားတွေလုပ်ဖို့ပြုဖို့ဦးမြင့်လိုက်အနေနဲ့ဘာလို့များသိထားပါလဲခင်ဗျာ
ခုဒီမှာကတော့ကျွန်တော်ဒီမှာရှိတဲ့မိတ်ဆွေတွေကြိုးစားနေကြတာကတော့ကိုဖုံးမော်ကျဆုံးတဲ့နေ့အိမ်မက်နဲ့ဒီပြည်ပမှာဒီအနေရောင်လှုပ်ရှားမှုတစ်ခုပေါ့နော်ဒီအလုံးဒီအနေရောင်ဝေပြီးတော့ဒီကျဆုံးတဲ့ဟိုအိမ်မက်ကိုကျွန်တော်တို့ဂုံပြူမယ်အဲ့ဒါနောက်တစ်ခါဒီရနေပြီးတော့နောက်ထပ်ဒီဟိုပေါ့ကျွန်တော်တို့လှုပ်ရှားမှုတွေဆက်ဟုတ်ပေါ့လုံနိုင်ဖို့ပေါ့နော်ဆိုတော့အဲ့လိုကျွန်တော်ကြိုးစားနေတာရှိပါရဲ့ဒါကတော့ဒီကျွန်တော်တို့ activist ပေါ့နော်ဒီမြန်မာဒီရေးလှုပ်ရှားနေတဲ့လူတွေအပိုင်းမှာနောက်တစ်ခုကတော့ဒီခုနကဥက္ကမကြီးပြောသွားတာ ਨੇ ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီကုလသမဂ္ဂမှာကျွန်တော်တို့ဒီမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုလုပ်ဆက်လက်ပြီးတော့ပေါ့နော်လုပ်ဆောင်မယ့်အလုပ်တွေရှိနေတယ်ဆိုတာကျွန်တော်သိရပါတယ်အပိကရရဲ့ပိုင်းအတွင်းကမတ်၁၀ရက်နေရပဲကျွန်တော်တို့ Federation for Human Rights ဆိုတဲ့အဖွဲ့ကနေပြီးတော့ပေါ့နော်ချင်းပြည်နယ်မှာရှိနေတဲ့မြန်မာစစ်အစိုးရရဲ့ကျွန်တော်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အဲ Life Under the Gender ဆိုတဲ့ကျွန်တော်အစီရင်ခံစာတစ်စောင
်း
ကိုထုတ်ပြန်ခဲ့တာတွေ့ရပါတယ်ဆိုတော့ဒီအစီရင်ခံစာဆိုလို့ရှိရင်ဟလာဒီကျွန်တော်တို့ဒီဂါမစ်ရဲ့ပိုင်းအတွင်းမှာ Mr. Tandana in Twinmeဒါစီရင်ခံစားဖို့ဒါထောက်ပံ့ပေးတဲ့ကိစ္စနောက်တစ်ခုကဒီမြန်မာနိုင်ငံရဲ့ဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကနေပြီးတော့ပို့ပြီးတော့ထင်သာမြင်သာဟိုဖြစ်လာအောင်ပြီးတဲ့တောက်ထားတစ်ခုရှိပါတယ်ဟုတ်လားဖြစ်ပါတယ်ဆိုတော့စောတော့ကျွန်တော်သင်ပြခဲ့သလိုနိုင်ငံတကာမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်တိုးစီမာတယ်ရှိတယ်မထူးဘူးဆိုတော့သဘောမျိုးတော့မဟုတ်ပါဘူးဒီကနေ့ဒီနိုင်ငံတကာတစ်ကမ္ဘာလုံးရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံကထိတ်ဆုံးနိုင်ငံဖြစ်ပါတယ် ชูพ่อสูงนั่งยังตั้งนั่งยังเนี่ยมาปานีว่าเลยทีนี้อะไรเสือสูงนี่เนี่ยเสือสวยนี่เนี่ยอะไรโอ้อาดูเรียรู้อะไรที่อยู่ที่อารมณ์ดูก็ก็เว็บเมื่อเช้าก็เว็บเมื่อรู้รู้ลุงยงสิทธายามีรู้รู้จังหวะมันพี่คนนี้มาสออะไรกูนั่งยังก็ยังจะคุยออกมาจังหวะมีมาเนี่ยกิจสาวกูเดี๋ยวมึงอะไรจังหวะที่ลุงนี่กันนี่ยาโอ้ตัวใหญ่ชิ้นตัวโตแล้วกูเล่าทำไมก็แล้วจันโอดีลูกไม่ต้องฟีดออกมากูเล่าทำไมเพื่อนยีราจังงานนี่พี่รอที่เกเรอูส่งเพจกูนั่งเซลูมิโอมาเข้าเตะส่งเพจกูชาลานไทยไหมอ่ะไอ้ข่าวลุงยูไม่ต้องฟีมาชี้นี่เลยไอ้ยูตุรัชชารูบานี่บอกเส้นด่าลานไทยไหมสุรุษีสิสุยาสิปุจดีลุงยูยี่อะไรจันโอทนายสิกขาออกมามาเข้า
โอเคจันโอรู้ยากอะไรสิงห์ปีบารมีเอริโรจดทะเบียนอันนี้ก็บาลีมีทับปีรูปพิเศษเพื่อจะจะสิบาทได้เลยขึ้นนะ
คุณดีมากเลยดีเลยทางการรู้เสียก่อนเนาะดีดีจ้าดีมาในงานดูที่นี่สุดเลยที่มาเนี่ยสุดแล้วที่มาดีดีดีมาสิดีมาดีมาสิอย่างที่ดีจ้าเนี่ยที่ฉันน่าจะไปคุยเช้าวันสิไอ้เราดีเนี่ยเส้นตรงนี้เนี่ยดีดีที่นี่ที่มาเนี่ยเช่นเดียวไอ้เราจะคุยดีมาในงานเนี่ยมาตรงนี้สิบอกว่าดีดีที่ชอบมือเนี่ยคือที่บอกที่ดีนะมาพิมพ์เนี่ยหาอยู่ในเส้นกลางเว้ยฉันน่าจะอะไรที่เป็นรู้ที่มันเรื่องเสียมาบอกว่าเท่าเนี่ยมาเช่นจ้าในใจยังไงยืนเช่นเราวันเท่าที่อาจจะผมก็ไม่เอาที่เป็นเราต้องสูงขึ้นมาเจออะไรที่ป่านี้ถ้าเราเจอยังไงอะไรก็ตายง่ายเลยก็แล้วก็ที่พิเศษเนี่ยอย่างที่มุ่งเนี่ยก็เนาะที่พิเศษดูดีกว่าส่งยันสิ่งนี้อยู่จะกูแต่กูไม่ต้องมาการเนี่ยมาส่งยันสิ่งนี้ก็ไม่ใช่เรื่องกูเคยที่เยอะที่กูยาวเลยยังไงก็ตายง่ายตามมุ่งเจ้าอยู่เลยที่มาเราต้องสูงขึ้นเกิดสูงขึ้นเนี่ยแล้วอะไรที่มันที่เยอะบอกว่าดีกว่ามาสูงขึ้นที่มาเรียนยังไงเนี่ยมาทุกข้าเจริญก็เพราะที่มาลาเรื่องมาบอกเนาะดีเนี่ยนี่ใครจะได้ดูดีช้าดีไม่ช้าดูยังไงที่ไปแล้วไม่จะต้องอยู่ดูอยู่ที่ทางเราเช่นเดียวกันเนาะแต่ดูดีกว่าเนี่ยมันจะเป็นที่นู่นนี่ส่วนใหญ่เคลื่อนในนู่นอย่างนี้ที่พี่ต้องย้ายเจ้าหนี้มาพี่จะกู้ใจอะไรมาดีลูกคุยเจ้าหนี้เขาเปลี่ยนอะไรแล้วทีนี้ไอ้บอกเนาะดีพูดมาเนี่ยดีจะต้องในที่ชายชายอยู่เขาเปลี่ยนไม่ที่จะนี่ต้องชายอะไรชื่อที่จะดีเทียนนั่นเองเนี่ยบอกเราจะมา awareness อะไรอยู่ที่มาในงานลูกคุยช่วงผู้เรียนจะมาอารมณ์ไปลงชาวบุรีฮาร์ดิสก์เราเขาเพื่อเวอร์อยู่ที่เนี่ยท่าร้ายสิบาทเลยแล้วเราลงที่อาเจเนี่ยเราเนี่ยเล่นอารมณ์อินเดียในเงี้ยมาสิบเอ็ดเรามีเดียที่เล่นอะไรอันนี้เรามาดีพบเพื่อนอยู่เนี่ยอินเดียในเงี้ยมาสิบเอ็ดดีเจ็บอยู่จังหวะจังหวะที่อินเดียเนี่ยผู้พิโรมาที่ไหนเนี่ยบอกเนาะที่มาในเงี้ยที่มีที่เนี่ยลูกคุยเราชาวบุรีลูกเนี่ยผู้พิโรปั้มบุชอบขันลาบุจะเป็นเราอยู่เรื่อยมาเลิกอาจจะมาที่ไปใช่
โอเคอาญาจะอยู่บ่าวเว้ยเออตองกุริยาနိုင်ငံမှာလည်းပဲဒီကနေ့လာလူပဲစာနာပြဝယ်တွေပါတွေလုပ်မယ်ဆိုတာကျွန်တော်တို့သတင်းကြားထားပါတယ်ကိုစုံမောင်းတို့ပါရင်များလုပ်ကြမှာလဲခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်ကိုရီးယားကတော့ဒီမနေ့7နာရီနေ့7နာရီချိန်ထိပေါ့နော်ကျွန်တော်တို့အမျိုးသားဒီမူစီအဖွဲ့ချုပ်လွန်မြောက်နေမယ်ကိုရီးယားဌာနကလည်းဦးစီးပြီးတော့ဆေးရတန်ယုံရှိမှာကျွန်တော်တင်းစာရှင်းလင်းပွဲပြုလုပ်ဖို့စီရင်ထားပါတယ်ခင်ဗျအဲ့ဒီတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံအဖွဲ့အစည်းတွေနဲ့နောက်ပြီးကိုရီးယားနိုင်ငံလူခွင့်ရအဖွဲ့အစည်းတွေလာရောက်ပူးပေါင်းမှုရှိပါတယ်ခင်ဗျာကျွန်တော်ဒီတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာမြန်မာနိုင်ငံအတွင်းမှာအလေးစစ်သားတွေမတရားအသုံးပြုနေတဲ့ကိစ္စတွေလူစစ်ဆိုးကနေပြီးတော့လူခွင့်ရချုပ်ဖောက်နေတဲ့ကိစ္စတွေတောင်းသားခွင့်ရလူခွင့်ရတွေနောက်အလုပ်ကမားခွင့်ရတွေဆုံးရှုံးနေတဲ့အကြောင်းတွေကိုကျွန်တော်တက်ရောက်လာတဲ့အဖွဲ့အစည်းတွေကနေပြီးတော့အချက်အလက်ပြောဆိုပြီးတော့ဒီကိုရီးယားအစိုးရကနေလည်းဒီမြန်မာနိုင်ငံစစ်အစိုးရလူခွင့်ချုပ်ဖောက်မှုတွေကိုစိတ်ပါဝင်စားစွာအဲကျွန်တော်တို့ရတနာရနိုင်ကြအောင်တွဲလှုပ်ဆောင်ပေးဖို့နဲ့ကုလသမဂ္ဂလည်းဒီဓမ္မကပေါ့နော်အဲမြန်မာနိုင်ငံရဲ့လူ့ခွင့်ရချိုးဖောက်မှုတွေကိုဒီဓမ္မကအရေးယူဆောင်ရွက်နိုင်ရန်အတွက်ကိုတောင်းဆိုဖို့ကျွန်တော်တို့အဲပြင်ဆင်ထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့သိထားသလောက်သတင်းတွေအရဆိုလို့ရှိရင်ဥရောပနိုင်ငံတွေမှာလည်းပဲအဲ့ဒီရောက်နေကြတဲ့ဗမာတွေကနေပြီးတော့အခုလိုပဲမြန်မာနိုင်ငံလူ့ခွင့်ရနေဆိုပြီးတော့အစီအစဉ်တွေကျင်းပဖို့လို့လုပ်ထားတယ်နောက်ပြီးတော့ဒီအမေရိကန်ဟိုဘက်အနောက်ဖက်ချမ်းဆန်ဖရန်စစ္စကိုမြို့ပဲမှာဆိုလည်းဘာမှအမေရိကဟိုမြန်မာအမေရိကန်ဒီမိုကရက်တစ်ဟိုအဖွဲ့ကြီးကနေပြီးတော့သူတို့ကိုဖုံးမော်နေဆိုပြီးတော့သူတို့လူ့ခွင့်ရနေအခမ်းအနားကျင်းပဖို့လို့စီစဉ်ထားတာလည်းကျွန်တော်သတင်းတွေကြားထားပါတယ်အနောက်မနေ့ကတော့ဩစတြေးလျနိုင်ငံမှာအလားတူမြန်မာနိုင်ငံလူခွင့်နေဆိုရင်ပြတဲ့နေရာမှာဒီကိုဇာကနာအချင်းကြရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မတန်းတင်ရုပ်ရှင်ကာရကသူတို့ပြကြတော့အဲ့ဒီမှာတက်ရောက်လာကြတဲ့ဩစတြေးလျလူမျိုးတွေကနေပြီးတော့ဟာမင်းတို့ဗမာပြည်လွန်လှပြီလားဘာမှမဟုတ်တဲ့အပြင်နဲ့အဲ့လိုတောင်မှနှစ်ရှည်ကြီးတောင်ချရတဲ့ဆိုတာတော့လုံးဝကိုမတရားဘူးလွန်လွားကြီးပါတဲ့ကောင်ဆိုမှတ်ချက်ချသွားကြတယ်ပါဆိုတော့လေကျွန်တော်တို့သတင်းတွေမှာတွေ့ရပါတယ်အဲ့တော့ဒီမြန်မာနိုင်ငံရဲ့လူအခွင့်ရေးချိုးဖောက်မှုတွေကတော့ ဟိုဗောလေဟိုမယုံနိုင်စရာလောက်အောင်ကိုပဲညားပြနေတဲ့အတွက်ကြောင့်မလို့ဟိုကဘာနေပြီးတော့အခုဝိုင်းပြီးတော့ဖိအားပေးလာမယ့်အချိန်လေးကိုရောက်မှမသိရောက်ရောက်လာပြီပေါ့ဗျာကဲအဲ့တော့ဒီကနေ့ကျွန်တော်ရတဲ့အချိန်ကပြည့်နေပြီဆိုတော့ဒီဆွေးနွေးပွဲကိုတော့ကျွန်တော်ဒီမှာပဲရန်နာပါလိမ့်မယ်ခင်ဗျအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်မို့မျိုးသီးများအဖွဲ့ချုပ်မြန်မာနိုင်ငံတဘာပတိအဖွဲ့ဝင်ဒေါ်သင်းသင်းအောင်နောက်ပြီးတော့အမေရိကန်ပြည်ထောင်စုညူအောင်မြို့မှာရှိနေတဲ့ဘာမာတူရီအင်တာနက်သတင်းစာအက်ဒီတာဦးမြင့်လှိုင်နဲ့ဒီတောင်ကိုရီးယားနိုင်ငံကမြန်မာအရေးလှုပ်ရှားသူကိုစောမိုးအောင်တို့ကိုအထူးပဲကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်လိုက်ပါစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှင်လန်းကြပါစေ